BlackBerry ကုမ္ပဏီကလေဒီလက်ကင်ဖုန်းဒီဇိုင်းထွင်တဲ့အပိုင်းနဲ့လက်ကင်ဖုန်းတွေထုတ်လုပ်တဲ့အပိုင်းကိုမလုပ်တော့ဘူးလို့ကြေညာလိုက်တဲ့ September 28ရက်နေ့တော့က BlackBerry အစုရှယ်ယာဈေးတွေတနေ့တည်းကို900ခန်းလုံးနှီးပါတော့တက်သွားတယ်ကိုသားညုံသိလားချက
်ဟုတ်ပါဗျာဒီ BlackBerry ကုမ္ပဏီအမှုဆောင်ရာရှိချုပ်ဂျွန်ချန်းကသူတို့ကုမ္ပဏီအနေနဲ့ smartphone software ဘိုင်းကိုပဲလုံးဝအာယုံဆိုင်တီထွင်တော့မှာမဟုတ်လို့ဟာဝိုင်းထွင်တဲ့အပိုင်းနဲ့ထုတ်တဲ့အပိုင်းကိုမလုပ်တော့ဘူးဆိုပြီးကြေညာချက်ထုတ်လိုက်တော့ကုမ္ပဏီရဲ့အစုရှယ်ယာဈေးတွေက900ခန်းလုံးနှီးပါအထိတက်သွားတာဒီအစုရှယ်ယာတစ်ခုကို $10 ကျော်ထိတော့ဖြစ်သွားတာဗျ IT သတင်းဆောင်မတွေမှာတော့ BlackBerry ရဲ့ကြေညာချက်ကိုယင်းနှုတ်နံသူတွေကကြိုဆိုကြတယ်ဆိုပြီးတော့ရေးကြတာဖတ်ရတယ
် Smartphone ဈေးကွက်ထဲမှာ BlackBerry ရဲ့ရောင်းအားတိကျခိုင်နှုံးတော်မှာမရှိတော့တဲ့အားဒီ Hardware ထုတ်လုပ်တဲ့လုပ်ငန်းကိုကုမ္ပဏီကဆွန့်လွှတ်ရလိမ့်မယ်ဆိုတာသုံးသပ်သူတွေကမျှော်လင့်ထားပြီးသားလို့ Wall Street Journal သတင်းစာကြီးရဲ့ဆောင်းပါးမှာရေးပါတယ်တကယ်တော့ BlackBerry ဆိုတာကအခု iPhone တို့ Android Phone တို့မပေါ်ခင်တော့လက်ကင်ဖုန်းဈေးကွက်ကြီးတစ်ခုလုံးကိုလွှမ်းမိုးထားနိုင်ခဲ့တဲ့ကုမ္ပဏီရှင်လက်ကင်ဖုန်းပေါ်ကနေပြီးတော့ email ပို့ internet ဆာမျက်နှာတွေထဲကိုဝင်ကြည့်နိုင်အောင်လို့ပထမဆုံးလုပ်ခဲ့တဲ့ smartphone တွေထဲကတစ်ခုဆိုရင်လည်းမမှားဘူ
း BlackBerry 5810ဆိုပြီးတော့ပထမဆုံး BlackBerry ဖုန်းကို2002ခုနှစ်မှာစရောင်းခဲ့တာလေလောကတစ်ဝက်စာလောက်၄လောက်ပုံဖုန်းကအဓိက email ပို့ internet ကြည့်လို့ရအောင်လုပ်ထားတော့screen ကခက်ကြီးကြီးနဲ့အောက်မှာဆိုင်းနေအောင်လို့လက်နေဆက်ခလုတ်လိုမျိုး keypad လဲပါတယ်ဖုန်းကိုငကြက်တက်လို့ရှိရင်ဖုန်းလဲပြောလို့ရပါတယ်အဲ့ဒီခေတုံးကတော့ internet သုံးနိုင်တဲ့ဖုန်းဆိုပြီးတော့တိတ်ကိုရေပန်းစားတာ
အထူးသဖြင့်တော့ဒီစီးပွားရေးဘဏ္ဍာရေးနဲ့တခြားကုမ္ပဏီလုပ်ငန်းတွေမှာအလုပ်လုပ်ကြတဲ့သူတွေနောက်အစိုးရအရာရှိတွေကြားမှာ BlackBerry ဆိုတာမရှိမဖြစ်ကင်ကြတဲ့လက်ကင်ဖုန်းပေါ့ရှင် email ပို့ဖို့စာရိုက်လို့ရှိရင်ဒီလက်မနှစ်ခုအဓိကသုံးပြီးတော့ဖုန်းခလုတ်လေးတွေကိုနှိပ်ရတာမလားစိတ်အလုံးများတဲ့သူတွေဆိုလို့ရှိရင်တစ်ချိန်လုံးစာရီးအပြန်အလှန်ရိုက်ပို့ရလို့လက်အံသေးသွားလို့ BlackBerry ကို CrackBerry ဆိုပြီးတော့တော့မှနောက်ပြောင်တင်စားပြောကြသေးတယ်။နောက်ပြော့ဒီလုံခြုံရေးအတွက်ကိုလည်းတိတ်ကိုစိတ်ချရလို့အစိုးရရုံးတွေလွှတ်တော်တွေမှာဆိုရင်လည်း BlackBerry ဆိုလက်ဆွဲပဲ။ America မှာဆိုလို့ရှိရင်သမ္မတ Obama အထီကို BlackBerry ဖုန်းကိုသုံးခဲ့တာရှင့
်။အဲ့ဒါကြောင့်လည်းဒီလွန်ခဲ့တဲ့စနစ်ကျော်အထိက BlackBerry ကုမ္ပဏီရဲ့တန်ဖိုးက American Dollar 80 Billion ကျော်အထိရှိခဲ့တာ။အခုတော့ 4.3 Billion ပဲတန်ဖိုးရှိတော့တယ်။BlackBerry ကုမ္ပဏီရဲ့နာမည်ကယင်းတုန်းက Research in Motion Limited ပြ။အဲဒီတုန်းက RIM 850ဆိုတဲ့နာမည်နဲ့ကုမ္ပဏီရဲ့ပထမဆုံးလက်ကင်ဖုန်းကို1999ခုနှစ်မှာစထုတ်ခဲ့သေးတယ်
။အဲဒီဖုန်းက smartphone အဆင့်မရှိပေမဲ့ဒီရုံးဝန်ထမ်းတွေကြားကျိုးမဲ့ဆက်သွယ်နိုင်အပြန်အလှန်စာပို့နိုင်တဲ့အတွက်တော့လူတွေရဲ့အာရုံစိုက်မှုကိုတော်တော်လေးကြားခဲ့ပါရတယ်။နောက်ပိုင်းဒီ BlackBerry ဖုန်းတွေဖြစ်လာတော့ခင်မိသူတိုင်း BlackBerry ကိုင်နေဆိုတာမျိုးအထီကိုဖြစ်သွားခဲ့တာရှင့်။ကနေဒါနိုင်ငံ Ontario ပြည်နယ်ကဒီ Waterloo မြို့မှာစခဲ့တဲ့ကုမ္ပဏီသေးလေးရနေပြီးတော့မှသိပ်အောင်မြင်နေတဲ့2012ခုနှစ်တုန်းကဆိုလို့ရှိရင်ဝန်တန်း 18,000 အထိကိုဖြစ်သွားခဲ့သေးတယ်။အဲ့ဒီနှစ်ကဆိုလို့ရှိရင်ဒီ BlackBerry Phone အလုံးရောင်းရတာက52တန်းကျော်တောင်မှရောင်းခဲ့ရတယ်လို့ Wall Street Journal ဆောင်းပါးထဲမှာရေးထားပါတယ
်။လုံငန်းသုံးလက်ကင် Smartphone အနေနဲ့ကြော်ကြားခဲ့တဲ့ BlackBerry အတွက်ပထမဆုံးစိန်ခေါ်မှုနဲ့ရင်ဆိုင်ခဲ့ရတာက2009ခုနှစ်မှာ Apple နည်းပညာကုမ္ပဏီကနေပြီးတော့ iPhone ကိုစပြီးတော့မေးဆက်လိုက်တဲ့အချိန်ပဲဗျ။တခြားနားထောင်တဲ့ iPod ဆက်လေးတွေကြောင့်ပြန်ပြီးတော့အများစိတ်ဝင်စားမှုကိုရခဲ့တဲ့ Apple ကုမ္ပဏီကဒီ cloud တွေလုံးဝမပါဘဲနဲ့ touch screen စနစ်နဲ့ iPhone ကိုထုတ်တယ်။အစပိုင်းမှာတော့ BlackBerry အမကန်သုံးနေကြသူတွေက BlackBerry ဖုန်းတွေကိုပဲဆက်ပြီးတော့သုံးကြပါသေးတယ်
။2009ခုနှစ်မှာပဲဒီ Google ကုမ္ပဏီကလည်းလက်ကင် smartphone တွေအတွက်ကို Android စနစ်ကိုထွင်နေပါပြီဆိုပြီးတော့ကြော်ညာခဲ့တဲ့ရှင်းဒါပေမဲ့အဲ့ဒီအချိန်တွေတုန်းကတော့ဒီ BlackBerry ဖုန်းတွေကသုံးတဲ့သူတိတ်များနေတဲ့အချိန်ဆိုတော့ကုမ္ပဏီကဒီတစ်ချိန်မှာသူ့ကိုကြော်တက်သွားနိုင်မယ်လို့ယူဆခဲ့ပုံမရဘဲနဲ့ short track ခဲ့ပုံရတယ်လို့တချို့သုံးသက်သူတွေကလည်းပြောကြပါဗျာ။အဲ
့ဒါကြောင့်မဲ2012ခုနှစ်ရောက်တဲ့အချိန်မှာ Samsung ကုမ္ပဏီကကမ္ဘာမှာနံပါတ်1 smartphone ထုတ်လုပ်တဲ့ကုမ္ပဏီနေရာရောက်ခဲ့တာပေါ့ function တွေပိုများပြီးတော့ပုံစံကလည်းခင့်မိတဲ့ iPhone တို့ Android ဖုန်းတွေကိုမရှင်နိုင်တော့ဘူးလေ။နောက်ပြီးတော့ဒီ iPhone နဲ့ Android ဖုန်းတွေကသုံးတဲ့သူတွေအတွက်အသုံးဝင်မဲ့စေဝင်စားစရာ app တွေနဲ့ဆွဲဆောင်နိုင်တော့ BlackBerry ဖုန်းတွေကကြံခဲ့တော့တာပေါ့လို့ဒီ Zigot စီးပွားရေးနဲ့ငွေကြေးသတင်းတွေကိုအသားပေးဖော်ပြတဲ့ Bloomberg သတင်းမီဒီယာကုမ္ပဏီကြီးရဲ့ဆောင်းပါးတစ်ခုထဲမှာရေးတာပေါ့မဆူမြတ်မို့ရဲ့
BlackBerry က Smart လက်ကင်ဖုန်းဈေးကွက်ထဲမှာဒီ2012ခုနှစ်အထိကိုရောင်းအားတက်နေခဲ့သေးတယ်။နောက်ပိုင်းရောင်းအားကျလာပြီးတော့2015ခုနှစ်မှာ Android စနစ်နဲ့ BlackBerry ဖုန်းကိုထုတ်ကြည့်ပါသေးတယ်။ဒါပေမဲ့ရောင်းအားကမှန်းထားသလောက်ဖြစ်မလာခဲ့ပါဘူး။အခုလက်ရှိ Smart လက်ကင်ဖုန်းဈေးကွက်မှာသူ့ရဲ့ရောင်းအားကတိကျခိုင်နှုန်းတော်မှမပြည့်တော့ဘူး။အခုနှစ်ဒုတိယ3လပတ်မှာဒီ BlackBerry Phone အလုံးကြီးစုစုပေါင်း4သိန်းလောက်ပဲရောင်းရတယ်လို့ကုမ္ပဏီကပြောတယ်လေဒီပထမ3လထက်ကိုရောင်းအားကပိုကျသွားခဲ့တာအဲ့ဒါကြောင့်မို့လို့လေဒီ BlackBerry ကုမ္ပဏီက Apple နဲ့ Samsung ကိုလုံးဝမရှင်းနိုင်တော့ဘူးဆိုတာကိုလက်ခံလိုက်ပြီးတော့မှသူတို့ကုမ္ပဏီကနေပြီးလက်ကင်ဖုန်းတွေကိုဒီဇိုင်းထွင်ထုတ်လုပ်နေတာကိုရပ်မယ်လို့ဆုံးဖြတ်လိုက်တာပဲကိုသားညုံရဲ့
BlackBerry နဲ့သဘောတူထားတဲ့ကုမ္ပဏီ Wall Street Journal ရဲ့အပြောအရတော့ဒီအင်ဒိုနီးရှားကုမ္ပဏီတစ်ခုနဲ့ဖက်ဆက်လုပ်ထားတယ်တဲ့အဲ့ဒီကုမ္ပဏီကနေ BlackBerry လက်ကင်ဖုန်းတွေထုတ်ပြီးတော့ရောင်းမယ်လက်ကင်ဖုန်းတစ်ခုရောင်းရတိုင်းမှာ BlackBerry ကိုသတ်မှတ်ထားတဲ့မူပိုင်ခွင့်ကြေးပေးရမှာဖြစ်တယ်လို့ရေးထားတာပဲ
လွန်ခဲ့တဲ့10နှစ်ကျော်တုန်းကတော့ smart လက်ကင်ဖုန်းဈေးကွက်မှာဒီပြိုင်ဘက်မရှိထိပ်တန်းနေရာမှာရောက်ခဲ့တဲ့ BlackBerry ကအခုတော့ဒီ hardware ဘိုင်းကိုကြောခိုင်းပြီးတော့မှလုံခြုံရေးဘိုင်းမှာလုံးဝအပြစ်ပြောစရာမရှိဘူး။နောက် smartphone နည်းပညာဘိုင်းမှာလည်းအင်မတန်မှရှေ့ပြေးနေတဲ့နည်းပညာ software တွေကိုတီထွင်ဖန်တီးနိုင်အောင်လို့အလေးထားလုပ်တော့မယ်လို့ BlackBerry Company CEO John Chan ကပြောပါရရှင်။